Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်းကနေ2018ခုနှစ်ဇန်နဝါရီလ4ရက်ကြာတာပြင်းနဲ့လွတ်လပ်ရေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမိုးပြီပါခင်ဗျာ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတ်တပ်ပါ။ဒီနေ့မနက်ခင်းသတင်းတွေကိုကိုဆောင်ဝင်းလိုက်နဲ့အတူကြေညာပေးပါပါ။အီရန်အစိုးရကသူ့ကိုထောက်ခံတဲ့ရုပ်သံတွေကိုသာပြသနေချိန်မှာပဲအမေရိကန်သမ္မတကအီရန်ပြည်သူတွေအတွက်အကူအညီအစ်စ်တွေပေးမယ်လို့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးသမ္မတရဲ့တုံ့ပြန်ပြောကြားချက်တွေကိုအထက်လွှတ်တော်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကပူးမှာဆင်ရောက်ဝင်ရောက်ဆင်းနှမှုတွေကနဲ့ IS ဖြစ်ကြတို့တန်လျက်ရှိသူ73ကိုဖမ်းဆီးနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုး။ဟု
တ်ကဲ့ပါခင်ဗျာ။အဲဒီသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော့
မော်ဘီလ်တီစတင်စံညွှန်းများနေပြီးနိုင်ငံတော်နဲ့စစ်လျော်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြီးရပေါ်ပေါ်များကျိုးရောဆောက်ခဲ့ပြီ
။ရန်ကုန်မြို့မှာဒီမနေ့ကျင်းပတဲ့ကျင်း90မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့တဝင်းလွှာကိုဖတ်ကြားတော်တာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြားဖို့ရှိပါတယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်မောင်းနှောဒေသမှာစိုက်ပျိုးရေးဇုံတစ်ခုတည်ထောင်မှုပြင်ဆင်နေပြီးဆိုတဲ့အကြောင်းတောင်တဲမြောက်ကိုရီးယားအစိုးရအရာရှိတွေကြားမှာဆွေးနွေးပွဲအလားအလာအီရန်နိုင်ငံတွင်းမှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြောင့်ဒေသတွေမှာတည်ရောက်ဘာတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတင်းလာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိပ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ပူဇော်ဝင်းလှန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်မှာအစိုးရဆန့်ကျင်သူတွေရက်ဒေါ်ကြာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအစိုးရလူလားသူထောင်တောင်းချီပြီးအီရန်နိုင်ငံတဝန်းလူလူစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေကြမှာပဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအသစ်တွေကိုပေးရမှာဖြစ်ကြောင်းဗိုလ်တပ်ဖွဲ့နေမှာပဲကြေညာပေးလိုက်ပါတယ်။အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်ထောင်စုကတင့်တော်တဲ့အချိန်မှကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့ Twitter မှာရေးထားပါတယ်။ဒါပေမဲ့ဘယ်လိုအကူအညီမျိုးပေးမယ်ဆိုတာကိုတော့တဲတဲကိုကိုမသိရသေးပါဘူး။အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်ပြီးအီရန်အလံတွေကိုဝှင်ရမ်းနေတဲ့လူအုပ်ကြီးပါတဲ့ဗီဒီယိုကိုအီရန်အစိုးရရုပ်သံကပေါ်တူဘူးနေမှာပြသခဲ့တာပါ။ညနေပိုင်းမှာတော့လအတော်ချာအစိုးရဆန့်ကျင်သူတွေရဲ့ဆန္ဒပြမှုတွေပြီးဆုံးသွားခဲ့တယ်လို့အီရန်ကတော်လှန်ရေးအဆောင်တပ်ဖွဲ့ကပြောပါတယ်။အဆောင်တပ်ဖွဲ့တပ်မှူးကြီးမိုဟာမက်အလီဂျာဖာရီကတော်လှန်ဆန္ဒပြမှုတွေပြီးဆုံးသွားပြီဖြစ်ပြီးဆန္ဒပြသူအရေအတွက်ဟာတနိုင်ငံလုံးမှာတသောင်းခွဲတောင်မပြည့်ဘူးလို့ပြောပါတယ်။အစိုးရနဲ့အစိုးရတပိုင်းသတင်းဌာနတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းလူပေါင်း22ဦးသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်တဲ့ဗားသတင်းကိုမှထပ်ပြီးမတင်တော့ပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့မှာရှိတဲ့နျူကလ িয়ার ခလုတ်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပိုင်ဆိုင်တဲ့နျူကလ িয়ার ခလုတ်ထက်ပိုကြီးပြီးပိုမိုအင်အားပြင်းထန်ကြောင်းတူတာကတဆင့်ရေးသားလိုက်တဲ့ကိစ္စကြောင့်2018ခုနှစ်အတွက်လုပ်ငန်းတွေစတင်လိုက်တဲ့အချိန်မှာအထက်လွှတ်တော်ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေပုံထုံးတွေကထွက်ပေါ်ခဲ့ပါတယ်။ဒါဟာကတိကအောက်ဒီကမှာခင်ဗျာဒါဟာစိတ်ကတိကအောက်ဖြစ်စေပြီးအကျိုးရုပ်စေသလိုအန်ဒီရဲလဲများကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဒုတိယအကြီးအကဲမေရီလန်းပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကပြောပါတယ်။ဒီလိုပြောဆိုလိုက်တဲ့အတွက်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်ရေးအမိန့်ပေးဖို့အတွက်သမ္မတအနေနဲ့စင်ရင်တုံတရားခင်းမဲ့ရရောက်စေသလိုတိတ်ကိုပြက်ပြားတဲ့အခြေအနေကိုလည်းဆက်ရောက်ဆင်းနိုင်တယ်လို့ Rhode Island ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှ Sheldon Whitehouse ကလည်း VOA ကိုပြောပါတယ်။ဒါပေမဲ့ Wyoming ပြည်နယ်က Republican အထက်လွှတ်တော်မှ John Barrasso ကတော့ဒီကိစ္စကိုကွဲပြားတဲ့အမြင်မျိုးရှိနေပါတယ်။သမ္မတ Trump မှာအရင်ကလိုဒီပြဿနာကိုမတိကျွကြုံပြုတ်ပြီးရှောင်ဖယ်မနေပဲလက်တွေ့ကင်တွယ်ဖြေရှင်းနေကြောင်းသူကပြောပါတယ်။သူသမ္မတ Mike Pence ကလည်းအလားတူအမြင်မျိုးရှိကြောင်းပုထုနေ့က VOA နဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောပါတယ်။သူရဲ့ဆစပွဲမှာနျူကလ িয়ার ခလုတ်အများအားရှိကြောင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးကအင်္ဂါနေ့မှာပြောကြားလိုက်တဲ့အပေါ်သမ္မတထရမ့်က Twitter ကနေတုံ့ပြန်ရေးသားခဲ့တာပါ။
ကပူးမှာဝင်ရောက်ဆင်းနှင်းမှုတွေကနေ IS တွေကြောလို့တန်လျက်ရှိသူ73ဦးကိုဖမ်းဆီးရမိလိုက်ကြောင်းအာဖဂန်နစ္စတန်ထောင်လိုင်းအဖွဲ့ကပြောပါတယ်။အခုဖမ်းဆီးရမိသူတွေထဲမှာနိုင်ငံခြားသားတွေပါပါဝင်နေတယ်လို့လည်း NDS အာဖဂန်ထောင်လိုင်းအဖွဲ့ကဗိုလ်တပ်ကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နစ္စတန်မြို့တော်ကပူးမှာမကြသေးခင်ကအသေးခံဘုံခွဲတိုက်ခိုက်မှုအတွက် IS အကြမ်းဖက်အဖွဲ့ကွန်ရက်ကနောက်ကွယ်ကနေပါနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကကပူးကရှီယာမွတ်စလင်တွေရဲ့ယဉ်ကျေးမှုဌာနမှာ IS အသေးခံဘုံခွဲသမားရဲ့ ိုက်ခတ်မှုကြောင့်လူပေါင်း40ကျော်သေဆုံးပြီး90လောက်ဒဏ်ရာရခဲ့ပါတယ်။အခုလိုစစ်သွေးကြွတွေကိုမဖမ်းဆီးခင်တည့်ရမှလည်းအရှိပိုင်းနိုင်ငံဟာခရိုင်ကမတည်ငြိမ်တဲ့အချင်းဒေသမှာတိုက်ပွဲတွေဖြစ်ပွားပြီးအမေရိကန်စစ်သားတို့သေဆုံးခဲ့တယ်လို့၄ဦးဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အဲ့ဒီဒေသဟာအိုင်စစ်သွေးကြွတွေခိုးအောင်နေရှိတဲ့နေရာမှာအမေရိကန်တပ်တွေကိုအာချမ်းမတနင်္လာနေ့တိုက်ခိုက်ခဲ့တာကလည်းအိုင်စစ်သွေးကြွတွေလို့ဒေသအာဏာပိုင်တွေကိုကိုကာပြီးသတင်းတွေမှာဖော်ပြပါတယ်
။ရုရှားအစိုးရကစီးရီးယားနိုင်ငံအတွင်းအမြဲတမ်းစစ်အခြေစိုက်စခန်းတွေတိုးချဲ့တည်ဆောက်ဖို့အတည်ပြုလိုက်ပြီးဖြစ်ကြောင်းရုရှားနိုင်ငံထုတ်ဖက်ဒိုမိုစတီနေ့စဉ်သတင်းသားမှာရေးသားထားပါတယ်။ဒီခွင့်ပြုချက်ကြောင့်စီးရီးယားနိုင်ငံအတွင်းကအ ਨੇ ဆုံးစစ်အခြေစိုက်စခန်းနှစ်ခုတော့မှာရုရှားအဖွဲ့ဝင်တွေကိုတည်တည်တသာတိုးမြှင့်ချထားတော့မှာဖြစ်ပါတယ်။စီးရီးယားနိုင်ငံအချင်းမြောက်ပိုင်းလတ်တကီးယားခရိုင်တွင်းကခမိန်မင်းရုရှားလေတပ်အခြေစိုက်စခန်းမှာရှိတဲ့လေတပ်တပ်ရင်းကိုတိုးချဲ့ဖို့တမရကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်ဟယ်လီကော်ပတာအပါအဝင်ဘုံးကျဲတိုက်လေရင်စုစုပေါင်း30လောက်ထားရှိသွားမှာဖြစ်ပါတယ်။စစ်ဘက်ဆိုင်ရာလက်နက်ခဲယံမိကြောက်တွေအများပြားရှိနေပြီးဖြစ်တဲ့အဲ့ဒီခမိန်မင်းလေတပ်အခြေစိုက်စခန်းမှာစစ်သွေးပစ္စည်းတွေလေကြောင်းကာကွယ်ရေးကွန်ရက်တွေလက်နက်ကင်လူညိုရေးတပ်ဖွဲ့တွေနဲ့မောင်းတူမဲ့ဒရုန်းတွေလည်းထားရှိမယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကတာတက်စ်ရေတပ်အခြေစိုက်စခန်းမှာလည်းအများအားတပ်ဖွဲ့ဝင်4000အထိရုရှားကတိုးချဲ့ချသွားမယ်လို့ဆိုပါတယ်။ဒီအရေအတွက်ဟာတခြားရုရှားမဟာမိတ်နိုင်ငံတွေမှာထားရှိတဲ့အရေအတွက်နဲ့တူညီနေတာလည်းဖြစ်ပါတယ်။
ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ချိန်ညာနေပါတယ်။ထိုင်းမြန်မာနယ်စပ်ကုန်းသွယ်မှာတက်ခိုင်မဲဆောက်ဒေသအတွက်မနစ်ကတဲ့အကြံွေတံပိုးရောစိုက်ပျိုးသီးနှံဈေးနှုန်းမှာ10ရာခိုင်နှုန်းကျော်ကျကျဆင်းနေပါတယ်။ထိုင်းနိုင်ငံဘက်ကမဲဆောက်နဲ့မြန်မာဘက်ခြမ်းကမြဝေတို့ကြားနယ်စပ်ကုန်းသွယ်ဟာ2016တုန်းကဘတ်ငွေဘီလီယံ90လောက်ရှိခဲ့ရတယ်။2019မှာဘီလီယံ80အထိကျဆင်းသွားတယ်လို့တက်ခိုင်ကုန်းသွယ်ကြီးများအသင်းအချံပေးဆူချက်တရီဝတ်တနာကဗိုလ်တပူးနေမှာပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုက်ပျိုးရေးပေါ်မှာမူတည်နေပြီးအခုနှစ်ကောက်ပဲသီးနှံဈေးနှုန်းဟာမနစ်ကနဲ့ဆိုင်ထိုးကျသွားတယ်လို့စိုက်ပျိုးရေးသုံးဆက်တွေတင်ပို့ရောင်းချနေတဲ့မစ္စတာဆူချက်ကပြောပါတယ်။ဒါအပြင်ငွေဈေးပါထပ်ပြီးကျသွားတဲ့အတွက်မြန်မာလူတွေရဲ့ဝယ်လိုအားတွေပါလျော့ကျသွားတယ်လို့ဆိုပါတယ်။ဘာကြောင့်ကောက်ပဲသီးနှံဈေးတွေကျသွားလဲဆိုတာကတော့မသိပေမဲ့စီမံခန့်ခွဲမှုညံ့ဖျင်းတာကြောင့်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။မဲဆောက်အကောက်ခွန်ထမ်းတာဆင်းရဲစရာတွေရမြန်မာတင်ပို့ကုန်တန်ဖိုးဟာမနစ်ကနောက်ဆုံး၄လပတ်မှာဘတ်ငွေ 15.9 ဘီလီယံလောက်ပဲရှိတာမို့2016တုန်းကအဲ့ဒီအချိန်မှာဘတ်ငွေ 18.5 ဘီလီယံနဲ့ရှင်း14ရာခိုင်နှုန်းလျော့သွားတာပါဒါပေမဲ့တင်သွင်းကုန်ကတော့ဘတ်ငွေ 1 ဘီလီယံကနေ 1.1 ဘီလီယံထိရှိလာပြီး 9.4 ရာနှုန်းတိုးပါတယ်မြန်မာဘက်ကဝယ်လိုအားကျဆင်းခဲ့တာဟာထိုင်းတင်ပို့မှုကိုထိခိုက်စေတယ်လို့မဲဆောက်အကောက်ခွန်ဌာနအကြီးအကဲကပြောပါတယ်စင်ကန်ပစ္စည်းတွေအဝယ်ကျသွားပေမဲ့မော်တော်ဆိုင်ကယ်နဲ့စားတောက်ကုန်တွေကတော့အယောင်းဝယ်ပုံမှန်ရှိနေပါတယ်။ကျန်ွေတံမိုးကလည်း2016ဒီဇင်ဘာမှာ7000ကို282ဘတ်ရှိရာကနေ2019ဒီဇင်ဘာမှာတော့240ဘတ်တိကျဆင်းသွားတာဖြစ်ပါတယ်
။မိကိုမြူတွေပို့ပြီးမပြတ်နိုင်ရေးပူပေါင်းတက်ဖြတ်မဲ့အစီအစဉ်ကိုမြန်မာထိုင်းနဲ့လာအိုတိုးနိုင်ငံတို့ပူးပေါင်းပြီးအခုလနောက်ပိုင်းမှာစတင်မှာဖြစ်ကြောင်းထိုင်းသတင်းဌာန TNN မှာဖော်ပြထားပါတယ်။အင်းဒီချင်းနိုင်ငံတွေနဲ့ပူးတွဲဆောင်ရွက်မဲ့အစီအစဉ်မှာထိုင်းတပ်မတော်တပ်မဟာ3ကထိုင်းနိုင်ငံကိုစားပြုပါဝင်ဆောင်ရွက်သွားမယ်လို့ဒုတိယဗိုလ်ချုပ်ကြီးဝီချက်စရီဘန်ဆုပ်ကပြောပါတယ်မိကိုမျိုးတက်ဖြည့်ရေးအစီအစဉ်အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပြီးထိုင်းနိုင်ငံအတွင်းတော်မီမပြတ်ပွားရေးဆောင်ရွက်တာမှာနိုင်ငံမြောက်ပိုင်းကချင်းရိုင်ခိုင်ကိုပြစ်မှတ်ထားလှုပ်ဆောင်သွားမယ်လို့ဆိုပါတယ်တော်မီလောင်ကျွမ်းမှုရဲ့69ရာခိုင်နှုန်းဟာလူတွေကြောင့်ဖြစ်ပေါ်တာကြောင့်တော်မီဆိုင်ရာကမ်ပိန်းတွေကိုလှုပ်ဆောင်ဖို့လိုအပ်ကြောင်းလည်းဒုတိယဗိုလ်ချုပ်ကြီးစရီဘန်ဆုပ်ကပြောပါတယ်ဒါအပြင်စစ်တပ်နဲ့တပ်ဆိုင်ရာအစိုးရအဖွဲ့တွေဟာဒေသခံစည်စနာဝန်ထမ်းတွေနဲ့ပူးပေါင်းပြီးလူထုပညာပေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်အခုလှုပ်ဆောင်မဲ့တုံးနိုင်ငံပူးတွဲစီမံကိန်းဟာဘီကိုမြူပြန့်နှံ့မှု60ရာခိုင်နှုန်းရောကြရေးဆောင်ရွက်မဲ့စီမံကိန်းဖြစ်ကြောင်းလည်းထိုင်းတပ်မတော်မြောက်ပိုင်းတိုက်မှုကပြောပါတယ်မနစ်ကပြုလုပ်ခဲ့တဲ့အလားတူစီမံကိန်းကြောင့်ဘီကိုမြူပြန့်နှံ့မှု40ရာခိုင်နှုန်းရောကြသွားခဲ့တယ်လို့ဆိုပါတယ်
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးကြီးဖြစ်တဲ့မွန်ဘိုင်းမှာဇန်နေ မျိုးတစ်မျိုးဖြစ်တဲ့ဒန်လစ်တွေရဲ့ဆန္ဒပြမှုတွေကြောင့်နှစ်ရက်ကြာအဓိကယုံတွေနဲ့လမ်းကြောင်းပိတ်ဆို့မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒလစ်ကောင်းဆောင်ကဆန္ဒပြဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပါတယ်။အိန္ဒိယကဇန်နဲ့မျိုးနဲ့အုပ်ချုပ်သူကိုချေမှုန်းရမှာဗြိတိသျှတွေနဲ့အတူဒလစ်တွေကလက်တွဲတိုက်ခိုက်ခဲ့ကြတယ်။ဘီဟမ်ကိုရီကန်စစ်ပွဲအနှစ်200ပြ M. Betka ရဲ့မြေဖြစ်သူဒလိခေါင်းဆောင် Prakash Ambedkar ဟာမွန်ဘိုင်းရဲရင်နဲ့တိုင်ပင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာဗိုလ်ထုကနေပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုပယ်ဖျက်လိုက်တာပါ။ဒလိတွေဟာတနင်္လာနေ့အင်္ဂါနေ့တွေမှာလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးမွန်ဘိုင်းမြို့မှာလမ်းကျောပိတ်ဆော့မှုတွေနဲ့ဘတ်စကားတွေနဲ့ကားတွေပျက်စီးခဲ့တယ်လို့ယထာလမ်းတွေစီကိုပါထိတက်တာမျိုးယထာချိန်တွေနောက်ကျပြီးအနှောက်အယှက်ဖြစ်ခဲ့ရပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအသွာ2014ခုနှစ်မတ်လတုန်းကခီးတဲ့139ဦးနဲ့တူပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ကိုရှာဖွေရေးလုပ်ငန်းတွေပြန်စဖို့အမေရိကန်စူးစမ်းရှာဖွေရေးအဖွဲ့ကရှာဖွေရေးတင်မောဆေးလွတ်လိုက်ပြီးဖြစ်ပါတယ်။သွားနေတဲ့ခီးစဉ်လမ်းကြောင်းပြောင်းပြီးတောင်တရုတ်ပင်လယ်ပြင်နဲ့အရောက်မှာရုတ်တရက်ဆက်သွယ်ရေးပြတ်တောက်သွားတဲ့အဲ့ဒီမလေးရှားလေယာဉ်ဟာခစ်တဲ့လေကြောင်းသွားလာရေးအစီအစဉ်နဲ့မှာအထူးဆန်းဆုံးလေယာဉ်ဝက်ဆန်းကျင်မှုတစ်ခုဖြစ်ခဲ့ပါတယ်။တကယ်လို့ပြတ်ကျသွားတဲ့လေယာဉ်ကိုရှာတွေ့ရင်ကန်ထွက်ပေးပြီးသူတို့ကိုထိုက်တန်တဲ့ငွေကြေးပေးမဲ့နောက်ဆုံးသဘောတူညီချက်ရနိုင်မှုအော်တိုဘာလကလေးကအဲ့ဒီကုမ္ပဏီဖြစ်တဲ့ Ocean Infinity နဲ့ညီနိုင်မှုတွေပြုလုပ်နေကြောင်းလဲမလေးရှားအာဏာပိုင်တွေကပြောပါတယ
်တည်တရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကူဇော်ဝင်းလှန်တို့ကြီးညာသွားတာဖြစ်ပါတယ် VOA American တန်ရေးကြတာပရင်းနေမဲ့တစ်ဖက်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook စာမျက်နှာတွေကနေထုတ်လွှင့်ပေးနေတယ်လို့ VOE ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့290ပြည့်မြန်မာလွတ်လပ်ရေးအခမ်းအနားကိုပြပို့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့တဝင်းလွှာမှာဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်လာဖို့ပြည်သူအားလုံးဝဲဝန်းကြိုးပမ်းကြပါလို့တိတ်တွန်းသွားပါတယ်။290ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်နေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာအလံတင်အခမ်းအနားတွေကျင်းပနေကြပါတယ
်ဒါကတော့ရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းတန်ကလွတ်လပ်ရေးကြောက်တိုင်မှာမနေ့၄နာရီမိနစ်20ကနိုင်ငံတော်အလံတင်အခမ်းအနားကျင်းပရမှာဂုံပြူတက်ဖွဲ့ကအလေးပြုနေတဲ့အတန်တွေဖြစ်ပါတယ်။ဒီအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပေးပို့တဲ့တဝန်လွှာကိုဖတ်ကြားခဲ့ပါတယ်။အဲ့ဒီတဝန်လွှာမှာအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်မယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်ရေးပြည်သူအားလုံးပူးပေါင်းပါဝင်ဆောင်ရွက်အကောင့်ထဲဖော်ဖို့အဓိကတိုက်တွန်းထားပါတယ်
။ဒီမိုကရေစီစံချိန်စံနှုန်းများနေပြီးနိုင်ငံတော်နှင့်စင့်လျော်သည့်ဖွဲ့စည်းပုံအခြေခံဥပဒေပြည်ပေါ်ပြန်ကျိုးပန်းဆောင်ရည်နိုင်ငံရေးလုပ်ငန်းတွေအများအကောင့်ထဲပေါ်ဆောင်ရွက်နိုင်ရန်အားကိုးခေါ်ဆိုင်ကျိုးပန်းဆောင်ရည်နိုင်ငံရေးစည်းလျော်များမှတစ်ဆင့်သာဝရနိုင်ငံရေးပန်းနိုင်ကိုရောက်ရှိအောင်ပြည်တော်စုတိုင်းသာအားလုံးမှနိုင်ငံတော်နှင့်အတူပူးပေါင်းပါဝင်စီးပွားရေးအဓိကမောင်းနှင်အားဖြစ်ပြီးပုံမိကဒါနာကိုအားပေးမြင့်တင်ခြင်းဖြင့်ဒီလူများ၏လူမှုစည်းဝါးကကျိုးတက်ကောင်းမွန်အောင်ဝိုင်းဝန်းကျိုးပန်းဆောင်ရွက်ရေးဖို့ဒိုင်းသာပြည်သူပြည်သူလုံးကအလေးနဲ့ခံယူရဲခိုင်မာသည့်တာရိတ်ဖြတ်ခြင်းပူပေါင်းပါဝင်အကောင့်ထက်ပေါ်ဆောင်ရွက်ကြရန်ဒီနေ့ကြရောက်ပြီးနှစ်90ပြည့်လွတ်လပ်ရေးနှင့်ခါသမားတွင်တိုက်တွန်းလို့တော်လိုက်ရပါသည်
သမဏဦးတင်ကျော်ပေးပို့တဲ့တဝင်းလွှာကိုနိုင်ငံတော်မှာကျင်းပမယ်အနှစ်90ပြည့်လွတ်လပ်ရေးအခမ်းအနားတွေမှာဖတ်ကြားမှာဖြစ်ပါတယ်။ရှမ်းပြည်နယ်နောက်ချုံမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမဏဦးတင်ကျော်ပေးပို့တဲ့လွတ်လပ်ရေးနေ့တဝင်းလွှာကိုဖတ်ကြားဖို့ရှိကြောင်း NLD လွှတ်တော်အမတ်လည်းဖြစ်ဗဟုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်က VOE ကိုပြောပါတယ်။ NLD အစိုးရလက်ထက်လွတ်လပ်ရေးနေ့အခမ်းအနားကျင်းပတဲ့အနှစ်သာရနဲ့ပတ်သက်လို့သူကအခုလိုတက်ဆက်ထဲပြောပါတယ်။
နော် energy ဆိုတဲ့ထက်မှာတော့ကျွန်တော်တို့ကပါလို့ဆိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပေါ့နော်ဒီလိုလွတ်လာအောင်ဒါကျွန်တော်တို့ကြိုးစားလာတာကျွန်တော်ဖြစ်ပါတယ်ခင်ဗျာ ตอนนี้ยังไม่ได้มาเจออุ้ยจองที่มาเจอเสียงเนี่ยเนาะจังหวะยี่ห้อสิมาไม่อุ้ยเลยลูกไอ้น้าพวกกูยี่เสียงอ่ะจังหวะรุ่นละหุ่นอุ้ยเลยลูกบ้านเราเนี่ยลูกจังหวะยี่ห้อเสียงอุ้ยเลยสูงสิมาจังหวะรุ่นตาไอ้เงาหน้าคุยยี่สิบสองคุยเป็นภาษาอังกฤษเลยสูงสิเจ้าดีอังกฤษเลยสูงสิมาจังหวะรุ่นตาเงาหน้าคุยยี่สิบสองคุยเป็นภาษาอังกฤษเลยสูงสิเจ้าดีอังกฤษเลยสูงสิมาจังหวะรุ่นตาเงาหน้าคุยยี่สิบสองคุยเป็นภาษ
ဒီမြောက်ဆန်ကရုပ်ဝဲမှာကျွန်တော်တို့ရုပ်ဝဲကြီးရတဲ့အမှုကိုကျွန်တော်တို့အိမ်မှာမြင်ပြဆုံးကျွန်တော်ပြောတယ်လို့ပဲတရားဝင်စုမှုကြီးနောက်ကျွန်တော်တို့ကလည်းဒီလိုရှိဒီနေ့ညနေပေါ့နော်ကျွန်တော်တို့ကျွန်တော်ဘူဖြောင်းပြီလားသူပါတယ်ဆေးဆိုးရလက်ထက်ကလွတ်လပ်ရင်းနဲ့ခန္ဓာတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ပါတယ်လက်ရှိတော့ဆန်းစုကြည်ဦးဆောင်နဲ့
NLD ရတ္တဆိုးရလက်ထက်မှာလွတ်လပ်ရင်းနှင့်ဂုံပြူတဲ့အနေနဲ့ပြေခုံပြေအားကစားပြိုင်ပွဲတွေအခြားပြော်ပွဲရှင်ပွဲတွေနဲ့ချော်ပြေပွဲတွေကိုမြို့တိုင်းရွာတိုင်းမှာစီကားတိုက်မြိုက်စွာကျင်းပကြမှာဖြစ်ပါတယ်ရှင်အနှစ်90ပြည့်မြန်မာလွတ်လပ်ရင်းနှင့်အခမ်းအနားကိုမြန်မာပြည်ထွားမှကျင်းပနေကြောင်းမှတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်တော်ရရှင်များခင်ဗျာပြီးခဲ့တဲ့နှစ်အကြံဖက် ုပြုလုပ်ဖို့အတွက်ပြင်ဆင်နေပါတယ်။ဒါပေမဲ့လုပ်ငန်းပိုင်းမှာလုတ်ကင်နိုင်မဲ့လူအားရှားပါမှုတွေရှိနေတယ်လို့စက်ပြိုးရေးပိုင်းမှာလည်းဤပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေတာကန်ကြီးကပြောပါတယ်။ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
မောင်နှောမျိုးနယ်မှာနှွေစပါးကိုမြောက်ပိုင်းကျေးရွာတွေဘက်မှာအများဆုံးစိုက်ပျိုးပါတယ်။တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်လာမှလဲလေယာထွက်ကုန်ပစ္စည်းတင်ပို့မှုကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားတဲ့သတင်းတွေကဖော်ပြနေကြပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆိုးရွားဘက်ကစီးပွားရေးတိုးထွက်ဖို့ရည်ရွယ်ကစီးပွားရေးဇုံတွေဖော်ထုတ်လာတာတွေရှိပါတယ်။ဒီတစ်ခါမှာတော့စိုက်ပျိုးရေးဇုံတစ်ခုလုပ်ဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်။လက်ရှိစိုက်ပျိုးရေးဆောင်လုပ်ဖို့ပြင်ဆင်နေတာမှာလုပ်ငန်းပိုင်းမှာပါဝင်လှုပ်ဆောင်နိုင်မဲ့လှုပ်သားအင်အားရှားပါမှုပြဿနာကြုံတွေ့နေရတာဖြစ်ပါတယ်။ဒီစိုက်ပျိုးရေးဆောင်ကိုကိုရီးယားနိုင်ငံဘက်ကရင်းနှီးမြှုပ်နှံမှုပြင်ဆင်နေတယ်လို့ကနအူးသတင်းအရသိရပါတယ်။လက်တလုံးမှာတော့စိုက်ပျိုးရေးဆောင်မှာလုပ်ကင်မှုအလုံတမရှားပါမှုပြဿနာတစ်ခုဖြစ်နေတယ်လို့ဆိုလာသူကတော့စိုက်ပျိုးရေးဆောင်လုပ်ဖို့အတွက်ပြင်ဆင်နေတဲ့လုပ်ငန်းရှင်ဦးလာကျော်ဝင်းပါ
ဒီဝင်လုံးကအဆက်ကင်းဆိုတာကတော့အခုလိုဖြစ်နေတာအထိုင်မှာကတော့လေဘာအဆက်ကင်းဆိုတာအများကြီးဖြစ်ကြတယ်။အခုလိုကဒီ agriculture နဲ့ပတ်သက်ပြီးတော့အခုမှအခုကပလန်လေးချတာနိုင်ငံသားဖွဲ့စုံဖွဲ့စည်းတဲ့ပုံစံကဒီကိုရီးယားနဲ့ပတ်သက်ပြီးတော့လေကိုရီးယားဘက်ကဝူရှမ်ဆိုတဲ့ company နဲ့နေပြီးတော့နေအကနဲ့တော့တုံးတုံးကတော့အပြည့်စုံလေးတစ်ခုလုပ်ဖို့အတွက်လေစကြူရီးဟိုလုပ်ငန်းကိုတစ်ခုလုပ်ဖို့အတွက်စီစဉ်နေကြရတာ။လေဘာအဆက်ကင်းဆိုတာကညီမရဲ့အတုံးတုံးလေဘာ cheese ကအခုလိုကရခိုင်မှာဒီတော့ကနေပြီးတော့ပြဿနာတွေဖြစ်ခဲ့လို့နေပြီးတော့အခုကလိုဒီပါချကြတာပေါ့နော်။စေယုံညုံတွေလည်းမရှိဘူး။ဘာမှတော့ဝင်ဝင်မရှိတော့ရခိုင်ကလူမျိုးတွေကတော့မလေးရှားတော့ဒီနိုင်ငံရေးချမှာစားပြီးတော့လုပ်နေကြတယ်။အခုကတကယ်ကိုဝင်နေရတော့တဲ့ဖြစ်ပြနေပေါ့။အဲ့ဒါကြောင့်ဒီပါလို့လုပ်ကမှနည်းနည်းရှားရှားလာတာပေါ့နော်။ကျန်တဲ့အခက်အခဲဘာမှမရှိဘူးမှာအခုကလုံးရတာကအရန်ပြန်တယ်၊တွေးတယ
်။အကျံဘတ်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းလေယာစိုက်ပျိုးထုတ်လုပ်သူတွေဘက်မှာသူရင်းငါလို့ခေါ်တဲ့စပားစိုက်ပျိုးရိတ်သိမ်းပေးနိုင်တဲ့နေစားလုပ်သားရှားပါမှုပြဿနာဟာလည်းတော်တော်လေးအခြေအနေဆိုးရွားစွာကြုံတွေ့နေရပါတယ်။ဒီပြင်စိုက်ပျိုးရေးပိုင်းဘက်မှာလည်းနီးပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ရခိုင်တောင်သူလယ်သမားသမတ်ကအကြံပေးဥဖေသိန်းကဆိုပါတယ်။
ကျွန်တော်တို့ကအဲ့ဒီမှာကအဓိကကုန်ထုတ်ဆောင်အားစုဖြစ်တာကမွတ်စလင်တွေဗျ။ဒီလိုကသူက majority အနေနဲ့90%ကနေနေတိုင်းလူကန်စားတော့ကြလားအဟောဘွားလေယာစိုက်ပျိုးရေးလုပ်ငန်းကိုလူကန်စားတော့ကြရဲအဲ့ဒီလူတွေကမရှိတော့တဲ့ချိန်မှာဒီဟောဘွားရာဒီကောဟောဘွားစင်တပါစိုက်ပျိုးထုတ်လုပ်မှုကနေစပြီးတော့ဟင်းဒီရစိုက်ပျိုးထုတ်လုပ်မှုအကုန်လုံးညီပါရက်ဆိုင်နေတဲ့ဘောဖြစ်နေတယ်။နောက်ပြီးဌာနတွေကလည်းအထူးပရိုဂရမ်တစ်ခုအနေနဲ့လေယာစိုက်ပျိုးရေးမြင့်တင်ဖို့အတွက်စက်မုံးတွေကအစားထိုးပေါ့နော်စိုက်ပျိုးထုတ်လုပ်မှုကိုလုပ်တော့မယ်ဆိုရင်တော့ဒါမကြတော့ကာလတစ်ခုမှအချိန်နဲ့တကူကပြန်လေပြီးတော့ကုန်ထုတ်လို့မှာပေါ်လာနိုင်လေလို့ယူဆရတယ်ခင်ဗျာ။စီမီမတင်ဖာမင်းသွားမယ်။အဲ့ဒီအတွက်ဒီနိုင်ငံတော်ကဒါအထူးပရိုဂရမ်တစ်ခုနေနဲ့လှုပ်ဆောင်ပေးဖို့လိုမယ်ဗျာ
။လက်ရှိမောင်နှောနယ်စပ်ဒေသမှာတော့လေယာလုပ်ငန်းလုပ်ကင်နဲ့လှုပ်သားရှားပါနေပြီးတရက်အလုပ်သမားတစ်ဦးရဲ့ဇယိတ်ဟာက ကျက်တဲ့တောင်းဝင်းကျင်ခက်ရှိနေကအရင်ပေးရတဲ့ဈေးထက်ထက်ဝက်ခန့်ဈေးတက်သွားတယ်လို့တောင်သူတွေကပြောပါတယ်ဒီလိုအခက်ခဲတွေကြုံနေရပေမဲ့နေဆက်ကုန်သွယ်စီးဆင်းမှုတင်ပို့မှုတွေကတော့ပုံမှန်အတိုင်းကောင်းနေသေးတယ်လို့ရခိုင်ပြည်နယ်ကုန်သွယ်ဦးစီးဌာနကဦးစီးမှုကဆိုပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်ရမှာစည်ရင်းတွေအရလဲအထွက်ကုန်ပစ္စည်းတင်ပို့မှုကဒုတိယအများဆုံးဖြစ်ပါတယ်လက်ရှိကုန်သွယ်မှုပိုင်းနဲ့ပတ်သက်ပြီးကုန်သွယ်ရေးဦးစီးဌာနကဦးစီးမှုဥချိုထွေကခုလိုVOA ကိုပြောဆိုခဲ့ပါတယ်ဟိုလွယ်မှုအခြေအနေကကျွန်တော်တို့ဟိုတိကမ်းမှုမရှိဘူးဗျနေဆက်ကုန်သွယ်မှုလုပ်ငန်းမှာကလက်တလုံးအခြေအနေကကောင်းနေတယ်အရေးကြီးဖြစ်ခဲ့လို့ jet dua lah, boleh. Di leja gua lah, boleh jono lo jet dua lah sih deh. Yang awak sajau cobi lo, terlalu deh lo ngan ni, ya. Jadi ni cendih ya, jono lo mian tarik, apa mana cegu, bu mobil lo jono lo kong deh sama nain leh sih bar.
Mau no data apa awin? Jika ini pun mewi aduan, soya baka bambu mubi lo kebi me. Begini, contoh tak kaya kaya mukti buat biri nama lo. Lautan siapa mukti tenaga, soya jauh contoh ni ada jauh. Tiada pemilu longan lusa nama, nama mukti sini le lo. Tiada kandu garo, soja wala si.
Terima kasih nyasih. Nada saya ni tidak sama we. Yang kau mula ma, lumia tu ugu, osungai yaya gani, tisungai le pinai cungai apa le? Di luar ni siapa yang mula? มีมานะเงี้ยมาเปล่าเนี่ยๆจုံเนี่ยပါတယ်အခြေခံတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန်တာနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့တော်ရရှင်တွေရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေ VOA email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဆက်ရအောင်ပါ။တောင်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာကင်ဂျွန်းအစိုးရရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုရပ်တန့်စီမှာမဟုတ်ဘူးလို့တောင်ကိုရီးယားအခြေစိုက်နိုင်ငံရေးအကြီးအကဲတွေကထောက်ပြကြပါတယ်။နိုင်ငံကပြောကြားတဲ့နှစ်တကူမိန့်ခွန်းထဲမှာမြောက်ကိုရီးယားခေါင်းဆောင်ကမြောက်ကိုရီးယားအစိုးရအနေနဲ့တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားတဲ့အကြောင်းဆွေးနွေးပွဲကနေထွက်လာတဲ့ရက်လက်ပေါ်မှာအခြေခံပြီးတော့တောင်ကိုရီးယားမှာဖေဖော်ဝါရီလကျရင်ကျင်းပမယ့်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားဘက်ကအားကစားသမား၂ဦးပါဝင်ရှင်ပြိုင်ခွင့်ပြုဖို့သွားမယ်ဆိုပြီးတော့ပြောလိုက်ပြီးတောင်ကိုရီးယားဘက်ကတော့လာမယ့်ဇန်နဝါရီလ9ရက်နေ့မှာကိုရီးယားနှစ်နိုင်ငံအဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးကြဖို့ကမ်းလှမ်းလိုက်ပါတယ်။ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံကစကိတ်အားကစားသမား2ဦးဟာလာမယ့်2018ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်မှုအဆင့်နဲ့ရှိနေပေမဲ့မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲရလဒ်တွေကသူတို့အနေနဲ့ပါဝင်နိုင်ခွင့်နဲ့ပတ်သက်ပြီးအဆုံးဖြတ်ပေးမှာပါ။မြောက်ကိုရီးယားနိုင်ငံဘက်ကတော့အဲ့ဒီအားကစားသမားတွေကိုပါဝင်ရှင်ပြိုင်ခွင့်ပြုမယ်ဆိုတာမျိုးအရေးအမွေပြောဆိုထားပြီးတွဲဆောင်ဆွေးနွေးဖို့တောင်းဆိုထားပါတယ်။တောင်ကိုရီးယားကလည်းမြောက်ကိုရီးယားအားကစားသမားတွေပါဝင်ရှင်ပြိုင်ဖို့အင်္ဂါနေ့ကတိုက်တွန်းထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကမြောက်ကိုရီးယားရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ပုခန်ကင်ဂျင်ဝန်ဝန်ကြောင်ကြီး
ပျောင်ချန်းအိုလံပစ်ပြိုင်ပွဲကိုအားကစားသမားတွေဆီလူဖို့နဲ့ကိုရီးယားကျွန်းဆွယ်ကထိပ်တန်းအဆင့်မြင့်ခေါင်းဆောင်တွေအနေနဲ့တွဲဆောင်ဖို့နှစ်တကူမိန့်ခွန်းတွင်ထပ်သွင်းပြောဆိုခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအွန်းရဲ့ဆန္ဒကိုကြိုးဆိုပါတယ်။အိုလံပစ်ပြိုင်ပွဲကနေတဆင့်ကိုရီးယားနိုင်ငံဆက်ဆံရေးတိုးမြင့်သွားဖို့ကျွန်တော်တို့ရဲ့အဆွေပြုချက်ပေါ်တုံ့ပြန်လိုက်တာလို့ပဲယုံကြည်ပါတယ်
။နှစ်နိုင်ငံနယ်စပ်ကြားကပံမုံကျုံရွာမှာနှစ်ဖက်နိုင်ငံကအဆင့်မြင့်ကိုယ်စားလှယ်တွေတွေ့ဆုံဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းထားတာဖြစ်ပြီးဒီလိုတိုးတက်လာတဲ့အခြေအနေပေါ်တရုတ်နိုင်ငံကလည်းကြိုးဆိုပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှောင်းက
我们注意到朝韩两国领导人就
ကိုရီးယားကျွန်းဆွယ်ကအခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ကြိုးဆိုပါတယ်။ဒါ့အပြင်မြောက်နဲ့တောင်ကိုရီးယားဆိုရာတွေအနေနဲ့အားကစားပွဲကိုတုံးချပြီးနှစ်ဖက်ဆက်ဆံရေးတိုးမြင့်ကြဖို့ကိုရီးယားကျွန်းဆွယ်ကတင်းမာနေတဲ့အခြေအနေကိုရှင်းချပြဖို့နဲ့နျူကလ িয়ার ကင်းစင်တဲ့ဒေတာအပြည့်ကြိုးပမ်းဖို့အကူအညီပံ့ပိုးပေးသွားပါမယ်
။မြောက်ကိုရီးယားအနေနဲ့အားကစားသမားတွေဆီလွတ်ကောင်းဆဲလို့မှဖြစ်ပေမဲ့မစ်ဆိုင်တုံးကြီးစမ်းသပ်တာမျိုးကိုတော့ရက်ဆိုင်မှမဟုတ်ဘူးလို့တောင်ကိုရီးယားအခက်ခတ်တွေကခံမှန်းပါတယ်။မူဝါဒရေးရလေ့လာရေးအဖွဲ့ ASEAN Institute ကဂိုမြောင်ညွန့်က
the mood around the Korean Peninsula stays neutral to negative.
North Korea နဲ့ပတ်သက်ပြီး nuclear ရှင်းလင်းရေးဇုန်ဖြစ်ဖို့ဟာလဲဆွေးနွေးရမယ့်ထိပ်ပိုင်းကအကြောင်းအရာတွေမှာပါနေသေးပါ။အဲ့လိုဆိုရင်တော့အားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်ဖို့မလွယ်ပါဘူး။
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတ Nikki Haley ကလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်ကိုလက်သင့်ခံမှာမဟုတ်ဘူးလို့အင်္ဂါနေ့ကပြောပါရယ်
။ As we hear reports that North Korea
မြောက်ကိုရီးယားဟာမီဆိုင်တွေထပ်မံဆန်တာဖို့ပြင်ဆင်ကောင်းပြင်ဆင်နေရဲဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အဲ့ဒီလိုဖြစ်မလာဖို့မျှော်လင့်ပါရယ်။တကယ်လို့ထပ်ပြီးတော့ဆန်တာမယ်ဆိုရင်တော့မြောက်ကိုရီးယားအစိုးရပေါ်ပို့ပြီးတော့ပြင်ထန်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမှာပါ။ရှင်ကျေးတဲ့ကဘာကြီးအနေနဲ့လက်တွဲညီညီနဲ့အတူရပ်တည်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းနေတဲ့နိုင်ငံကိုသတိကြီးကြီးနဲ့စောင့်ကြည့်သွားပါမယ်
။နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုတုံ့ပြန်အန်တုတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံဟာမစ်ဆိုင်းတုံးဆက်လက်ပြီးတော့ဆန့်သက်နေပါရယ်။ဆောင်းအာဒီအိုလံပစ်ပြိုင်ပွဲကျင်းပမယ့်ဖေဖော်ဝါရီလလောက်မှာတော့မြောက်ကိုရီးယားအနေနဲ့မစ်ဆိုင်းတုံးနဲ့ဆက်လက်ဆန့်သက်တာမျိုးမလုပ်ဖို့တောင်ကိုရီးယားအနေနဲ့ကြိုးပမ်းအားထုတ်နေတာပါခင်ဗျာ
။ကုအောင်ပါဒီနိုင်ငံမှာတော့ဒီဇင်ဘာမှာစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လူ20ကျော်တိစုံပြီးတော့400ကျော်ဖမ်းဆီးခံထားရပြီးဖြစ်ပါတယ်ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနိုင်မယ်ဆိုရင်ဒေတာရင်းအကျိုးတရားမှုတွေကြီးကြီးမားမားရှိလာနိုင်တယ်လို့အခဲခတ်သမားတွေကတွေ့ကြပါတယ် VOE သတင်းတော့ Heather Murdock အီရတ်နိုင်ငံခက်ဒက်စတန်ဒေတာကနေပြပို့ထားတဲ့သတင်းလောက်ကိုဦးကျော်စန်တာကပြောပြပါလိမ့်မယ
်ဆန္ဒပြသမားတွေကမှားယွင်းတဲ့စီမံခန့်ခွဲမှုဆွေမျိုးသားချင်းကောင်းစားရေးနဲ့ခြားစပ်ပစ္စည်းမှုတွေကိုရပ်ဆိုင်ဖို့တောင်းဆိုနေကြတယ်ဆိုပေမဲ့ဒီအီရန်ဆန္ဒပြပွဲဟာမကြသေးမီရက်တွေအတွင်းမှာတော့အစိုးရဖြုတ်ချရေးဒီဥတီလာတဲ့သဘောတွေ့ရပါတယ်။2009တုန်းကရွေးကောက်ပွဲကိုမကျင်တ်လို့ပေါ်ပေါက်ခဲ့တဲ့လူလူဆန္ဒပြပွဲတုန်းကလို့ပြတ်သားတဲ့ခေါင်းဆောင်မှုတော့မရှိပါဘူး။အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိရတက်ကြွလှုပ်ရှားသူတွေကလည်းဒီချိန်မှနှုတ်ဆက်နေကြသေးပါ။ဟိုတုန်းကလို့အစိမ်းအဟုန်မျိုးနဲ့ဆက်လက်ဖြစ်နေအောင်လားဆိုတာလည်းမသိကြသေးပါဘူး။နယူးယောက်တက်သူကအဝေးရောက်အီရန်သူတွေစီအရရှ်အဇစ်ကတော့ဆိုရင်စိတ်တော်နဲ့မျောလင်းနေပါတယ်
။ကျွန်တော်ရင်ထဲမှာတော့မျောလင်းချက်တချို့တပွဲရှိနေပါတယ်။အဖိနှိတ်ခံနေနိုးထလာတာကိုတွေ့နေရပါတယ်
။2009တုန်းကဆန္ဒပြပွဲဟာလက်နက်ချီပြီးကြံမြင့်ခဲ့ပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်နှိမ်နှင်းပြီးရွေးကောက်ပွဲရလဒ်ကိုဆက်လက်အတည်ပြုခဲ့ကြတာပါ။အခုဒီချိန်မှာတော့လူဦးရေအဖြစ်တလောက်မများစပါပဲ။ကူးဆက်ပြန့်နှံ့တဲ့မြို့အရေးတွေကပူများလာပါတယ်။ချင်းနေမှာပဲအီရန်နိုင်ငံဟာဆာဒီအရေဗျာ၊ဆီးရီးယား၊ယေမန်နိုင်ငံတို့မှကိုယ်စားပြုအဖွဲ့ကတဆင့်စစ်ပွဲတွေဆင်နွှဲနေပြီးအစ္စရေးရဲ့အဓိကရန်ဘက်ဖြစ်တဲ့လက်ဘနန်ကဟက်ဇဘောလာစစ်သွေးကြွတွေကိုလည်းထောက်ပံ့နေပါတယ်။ဒါ့အပြင်အီရတ်နိုင်ငံအတွင်းမှလည်းအဓိကပါဝင်ပတ်သက်နေပြန်ပါတယ်။ဒါကြောင့်လည်းအီရန်ပြည်တွင်းနိုင်ငံရဲ့အခြေအနေဟာဒေသတွင်းနေရာအနှံ့အကျိုးသက်မှုရှိနေပါတယ်။အီရန်လမ်းမပေါ်ကအကြမ်းဖက်မှုပဋိပက္ခတွေဟာဒေသတွင်းနေရာတချို့ကိုချိန်ချောက်နေတယ်လို့Sweden lunch tag သူအကြီးတန်းသူတွေဒီ Josepha Ivanka Vesels ကသုံးစားပါတယ်
။အစိုးရလက်ထက်နဲ့သွေးထွက်တန်ယူမှုတွေများပြားလာမဲ့အခြေအနေရှိနေပါတယ်။တကယ်ဖြစ်လာခဲ့ရင်ငကိုကောင်းမှမတိမငိမ့်နဲ့အန်ရရှိနေတဲ့ဒေတာတွင်ကူးဆက်ပြီးတော့နောက်ထပ်ပောက်ကွဲနိုင်တဲ့အခြေအနေပေါ်ပေါက်လာနိုင်ပါတယ်
။ Iran သမ္မတ Hassan Rouhani ကတွတ်တက်တဲ့အယူဆရှိသူလို့ယူဆခြင်းခံရတဲ့အပြင်ရွေးကောက်ခံတက်လာတဲ့သမ္မတတူဖြစ်ပါတယ်။ဒီလူလူအနေနဲ့မကျေနှက်ချက်တွေကိုဖော်ထုတ်ပြောဆိုခွင့်ရှိတယ်လို့လည်းပြောခဲ့မှုပါပဲ။ဒါပေမဲ့အခုဒီချိန်ဆန္ဒပြပွဲကိုတော့သူကအရေးတကြီးလို့သတ်မှတ်တာမတွေ့ရပါဘူး
။ကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံဟာဒီလိုပြဿနာမျိုးအရင်ကလည်းအများအပြားကြုံခဲ့မှုပါလေ။အေးစေးစေးပြေလည်သွားတာကြီးပါပဲ။ဘာမှအရေးတကြီးမဟုတ်ပါဘူး
။အခြားသောအီရန်ခေါင်းဆောင်တွေကတော့ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတချို့စေတမ်းခံရနိုင်တယ်လို့ပြောနေကြပါတယ်။အမေရိကန်မဟာဗျူဟာလေးလာရေးနိုင်ငံတကာဌာနညွှန်ကြားရေးမှူးမတ်ဖစ်စ်ပက်ထရစ်ကလည်းဒီဆန္ဒပြမှုတွေဟာလက်တလောအကျိုးသက်ရောက်မှုရှိလာမှာမဟုတ်ဘူးလို့ယူဆနေပါတယ်
။အာဏာပိုင်တွေအနေနဲ့တရားစီရင်ရေးနဲ့ဆက်သွယ်ရေးကွန်ရက်တွေကိုရောလုံခြုံရေးတပ်ဖွဲ့တွေအားလုံးနဲ့တကွတခြားအာဏာအရေးမြစ်တွေအားလုံးကိုအပြည့်အဝချုပ်ကင်ထားတာဖြစ်ပါတယ်။အခုချိန်ထိတော့အဲ့ဒီရန်နေရာတွေကိုထုတ်မသုံးသေးပါဘူး။ဒါပေမဲ့သူတို့အာဏာထိန်းချုပ်မှုကိုချိန်ချောက်လာပြီလို့ခံစားမိရင်တော့လည်းနေလိမ့်မှာမဟုတ်ပါဘူ
းတချို့ကတော့ဒီအီရန်ဆန္ဒပြပွဲဟာအီရန်ပြည်သူတွေအနေနဲ့ဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြခြင်းသာဖြစ်ပြီးတော်လှန်ရေးလုပ်နေကြတာမဟုတ်ဘူးလို့သုံးသပ်နေကြပါလေခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းလက်မီတာ190 kilohertz 1505ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာတင်ကန်းစာသူယုံကြည်အားစတဲ့ကဏ္ဍတွေနဲ့အတူ
2019ကဒီမြန်မာနိုင်ငံအတွက်အခက်အခဲတွေအကျတဲတွေများခဲ့တဲ့နှစ်တည်းလို့ပြောလို့ရပါတယ်ဗျ
ာ။ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပေးပါမယ်
။ရိုဟင်ညာအရေးကိစ္စဟာ2018ခုနှစ်အတွင်းစောင့်ကြည့်ရမယ့်ထိပ်တန်းကမ္ဘာပြဿနာ10ခုထဲမှာအပါအဝင်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကို The Frontier မြန်မာ Online မှာဖတ်ရှုရပါတယ်။2018ခုနှစ်အတွင်းစောင့်ကြည့်ရမယ့်ပြဿနာကြီး10မျိုးထဲမှာ American ပြည်ထောင်စုပါဝင်ပတ်သက်နေတဲ့မြောက်ကိုရီးယားပြဿနာ Saudi Arabia နဲ့ Iran နိုင်ငံတို့ကြားဖြစ်ပေါ်နေတဲ့အရေးကိစ္စတို့ပြီးရင်ရိုဟင်ညာအရေးပဲဖြစ်တယ်လို့နိုင်ငံတကာပြည်ပခစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အောက်ကလာနှောင်းပိုင်းကဆလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရာဟာနှစ်နိုင်ငံစလုံးအတွက်လွန်အန္တရာယ်များတဲ့အခြေအနေတစ်ရပ်ကိုဖန်တီးလိုက်တာဖြစ်တယ်လို့ဘရပ်ဆဲလ်မှာအခြေစိုက်တဲ့ပညာရှင်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာဒုက္ခသည်ပြန်ပို့ရေးသဘောတူလက်မှတ်ရေးထိုးခဲ့ကြပေမဲ့တကယ်တမ်းအားရစရာတိတ်မရှိပါဘူး။မြန်မာနိုင်ငံဘက်ကလူမှုအဖွဲ့အစည်းအလုံးရဲ့လုံခြုံရေးကိုပြန်ပြီးတော့နေသားတရားဖြစ်အောင်လုပ်ဖို့ရိုဟင်ညာတွေကိုလွတ်လပ်စွာလှုပ်ရှားခွင့်ပြုဖို့နဲ့လူသားချင်းစာနာမှုနဲ့ဒုက္ခသည်အထောက်အကူပေးရေးအဖွဲ့တွေလွတ်လပ်စွာဝင်ထွက်သွားလာခွင့်ပြုဖို့စတဲ့အချက်တွေလုပ်မပေးရင်ဒုက္ခသည်နေရပြန်ကြမှာမဟုတ်ပါဘူးမြန်မာဘက်ကကြည့်ရမယ်ဆိုရင်လေရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရစခန်းတွေကိုဝင်ရောက်တက်ခတ်ခဲ့တဲ့အာဆာလို့ခေါ်တဲ့ရိုဟင်ညာအကြမ်းဖက်အဖွဲ့တွေပြန်ပြီးတော့စူးစီးလာမှာကိုစိုးရိမ်ရပါတယ်အာဆာဒါမှမဟုတ်နိုင်ငံအတီတရမရှိတဲ့အကြမ်းဖက်အဖွဲ့တွေဟာရိုဟင်ညာကြီးကိုအကြောင်းပြပြီးတော့အုံးမဲ့အိမ်မဲ့ဖြစ်နေတဲ့ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာလူသစ်စုဆောင်းပြီးတော့နေဆက်ဖြတ်ကျော်တက်ခတ်မှုတွေလုပ်နိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒီလိုတက်ခတ်မှုမျိုးရခိုင်ပြည်နယ်ပြင်ပမှာပြုလုပ်ခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံအနှံ့မှာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားအထူးယုံနေဖြစ်လာနိုင်တယ်လို့ ICG အဖွဲ့ကပြောတဲ့အကြောင်းရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့မြန်မာနိုင်ငံမှာစိုက်ပျိုးထွက်ကုန်တွေရဲ့တန်ဖိုးနဲ့ကြက်ငွေတန်ဖိုးကျဆင်းမှုကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကိုထိခိုက်နေကြောင်းဘန်ကောက်ပို့သတင်းစာမှာအစဝင်းပီနစ်ဝုံရေးသားထားတဲ့စီးပွားရေးသတင်းဆောင်ပါဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနယ်စပ်မဲဆောက်ဒေသနယ်စပ်ဖြတ်ကျော်ကုန်သွယ်မှုတန်ဖိုးဟာ10ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။ထိုင်းနိုင်ငံတက်ခိုင်နဲ့မြဝတီမြို့နယ်ကြား2016ခုနှစ်ကကုန်သွယ်မှုပမာဏဟာဘတ်ငွေ90ဘီလီယံရှိခဲ့ပေမဲ့2019ခုနှစ်အတွင်းမှာတော့ဘတ်ငွေ80ဘီလီယံပဲရှိခဲ့တယ်လို့တက်ခိုင်ကုန်သွယ်ကြီးများအသင်းကပြောပါတယ်။စိုက်ပျိုးရေးကိုအဓိကအားထားရတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကောက်ပဲတိနံနေရဲ့ဈေးနှုန်းဟာတိတိတသာကျဆင်းသွားခဲ့ပါတယ်။မြန်မာငွေတန်ဖိုးကလည်းကျသွားတော့ဝယ်ယူအားတွေကျသွားရတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေရဲ့ငွေကြေးတုံးဆက်မှုနှုန်းအားနည်းသွားခဲ့တယ်လို့တက်ကုံတွေများအသင်းရဲ့အကြံပေးစုချက်တရိယတ်ဝဒနာကပြောပါတယ်။မြန်မာနိုင်ငံမှာကောက်ပဲတိနံစီဘာကြောင့်ကျဆင်းရလဲဆိုတာကိုသူ့အနေနဲ့တိတိကျကျမပြောနိုင်ပေမဲ့စီမံခန့်ခွဲမှုအားနည်းလို့ဖြစ်နေကြောင်းသူကပြောပါတယ်။အကောက်ခွန်ဌာနရဲ့စီးရင်းစရာတွေအရပြီးခဲ့တဲ့နှစ်နောက်ဆုံး3လအတွင်းမှာဘတ်ငွေ 15.9 ဘီလီယံရှိခဲ့ပြီးတော့2016ခုနှစ်အလားတူကာလထဲ14ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။နောက်ဆုံး3လအတွင်းမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတင်သွင်းတဲ့ပမာဏကတော့တက်သွားပါတယ်။အရင်ကဘတ်ငွေ 1.388 ဘီလီယံရှိရာကနေ 1.168 ဘီလီယံရှိလာတဲ့အတွက် 9.4 ရာခိုင်နှုန်းတက်သွားတယ်လို့ရေးသားထားပါတယ်။အရင်ကမြန်မာနိုင်ငံကိုတင်ပို့နေရတဲ့ထိပ်တန်းထုတ်ကုန်ပစ္စည်း25မျိုးနဲ့ဇင်ခံအသုံးဆောင်ပစ္စည်းတွေရောင်းချမှုတိတိတရာထိခိုက်ခဲ့ရတယ်လို့မဲဆောက်အခွန်ဦးစီးမှုကပြောပါတယ်။အဲ့ဒီပစ္စည်းတွေထဲမှာတော့ဝီစကီနဲ့နိုင်ငံခြားလို့အဖျော်ယမကာတွေလက်ကင်ဖုံးတွေအဝတ်ထည်တွေစက်ပျိုးရေးသုံးစစ်ပစ္စည်းတွေဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။တို့ရရှင်တို့ဆက်လက်ပြီးတော့နားဆင်ကြရမှာကတော့အင်္ဂလိပ်စာတင်ကန်းစာအစီအစဉ်ဖြစ်ပါတယ်။မ
Mana kini nasi ni jah Amerika idian dong Inggris sah tinggal dari gu dolar la tangga si sentis sepi ni barai.
Tiga ni, tiga ni idiom atau ngaro.
Once in a blue moon.
Kepari, salung bunga. O N C E once ka J I N N tema a deku B L U E blue ga apiao M O O N moon ga la min su ro sbai thung ye dai yai de be ga ro apiao la de chin mo ti dong sin de la ra ga ro american pi dong su ye pi ne de khu phi de main pi ne shi le tama rue ye Moliwata Kamanji, Leswesa out Tegalu Suvari. Edima, Tegringu, Tamayama, Chimaru, Yamama Lue, Labi, Laguine, Tamayama, Labigu, Niyamne, Piata, Tare Lu Suvari. Laha, Telataka, Pida, Miabi Medule, the Cho Ladri Maro, Dudia Jane, Telate, La Naka, Pide, Akaduile, Shivari. Patama Labigu, Niyam, Chebia, Tabi, Dudia Labiguro, Apiayamne, Chebia, Tayagani. အပြာရောင်လဆိုတဲ့အတုံးစင်းတက်လာတာဖြစ်ပါတယ်ဆလိုရာကတော့တလမှာလပြီနှစ်ခါကြုံဖို့ကခရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲ့အဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ချ်ရူပီရဲ့ဥမာကိုနားဆင်ကြကြရအောင်
I like to eat out at expensive restaurants But since I've started saving, I only eat out once in a blue moon.
Chino ga gongzaa sa dao saan gwee maa twae saa la jai de. Dabi mai lu chino pesan saa su gde gu ga nao bai maa apiin tei twae saa ghe la de lu tibi ya ba de. Umaa go nao dekao naa sinji jia ya ao.
I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon. Once in a blue moon.
ခုကိုကျုံတောင်းကျုံကဲလုတ်တဲ့တော်ရုံတိုင်ရုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
အသက်အရွယ်အတော်လေးအခက်အခဲတွေအသာအဆီးတွေကြုံရတဲ့နှစ်လို့ကျွန်တော်ယူဆပါတယ်။အတော်ရင်မြင့်တဲ့အကြံပြင်းတောင်းဆက်ခွင့်ကိုပဲလို့သုံးသပ်လို့ရတယ်။2000ခုနကဒီမြန်မာနိုင်ငံအတွက်အခက်အခဲတွေအကျတဲတွေများခဲ့တဲ့နှစ်တည်းလို့ပြောလို့ရပါတယ်ဗျ။ဒါပေမဲ့ဒီအခက်အခဲတွေအကျတဲတွေကိုစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို
အဓိကအချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ဒီအစိုးရနဲ့လွတ်တော်မှာပါဝင်တဲ့ပုဂ္ဂိုလ်အများစုရဲ့ဒီစွမ်းဆောင်ရည်အားနည်းချက်ပေါ့လေ။အဲ့ဒါကိုအကြောင်းပြုပြီးတော့ဒီအားနည်းတဲ့အစိုးရတွေလွတ်တော်တွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ2018ရောက်ခဲ့ရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဲ့ဒါမျိုးသင်းတန်းတဲ့အမှန်ပူပေါင်းဆောင်ရွက်မှုနောက်တစ်ခုကတူး
ဆိုရင်တော့အဲ့လိုအကျက်တွေကိုပြင်ဆိုင်မဲ့အလားလားတွေးပါလားခင်ဗျာ။အဲဒီအစိုးရနဲ့လွတ်တော်ပိုင်းမှာဒီဘိုလ်ချုပ်ကင်မှုတော်တော်လေးမြင့်မြတ်မားမားရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဲ့တော့ဒီဘိုလ်ချုပ်ကင်မှုများလုံးတာဟာဒီမိုကရေစီအပြောင်းအလဲအတွက်ကိုဆေးမဖြစ်နိုင်ဘူး၊ဘေးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအခါကျတော့2017မှာအစိုးရရောကျွန်တော ြင်ပါတယ်။နောက်ပြီးတော့အစိုးရရဲ့ပေါ့လေကျွန်တော်တို့ဒီမူဝါဒပိုင်းနေမှာလည်းပဲ2018ခုနှစ်အတွင်းမှာ
ဒီအချိန်နဲ့တပြိုင်နက်တည်းမှာပဲအစိတ်ပိုင်းတချို့ကဆိုရဟိုဂျင်းတဲ့ကြတဲ့ကြာစီဂျင်းတို့တမင်လုပ်ပြလို့သုံးသက်ရလဲစီပေါ်လေအဲ့လိုခက်တာဖြစ်ကောင်းလဲဖြစ်မယ်တချို့လူတွေကိုနှိုက်ကြလဲပဲမျိုးသားရေးဘာသာရေးနည်းနည်းအစွန်းရောက်တဲ့အတွက်သူတို့ရဲ့လူရက်တွေကြောင့်လည်းပဲဒီပြဿနာမှာမြန်မာဘက်ကပုံပြီးနစ်နာစရာကြုံရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီလူတွေရဲ့စိတ
နိုင်ငံသားရင်းနှီးမြှုပ်နှံလူတွေအတွက်ပေါ့လေကျွန်တော်တို့ဟို investor friendly ဖြစ်တဲ့ environment ပေါ့လေလုံရကန်ရလွယ်ကူတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့နိုင်ငံထဲမှာထူထောင်နိုင်တဲ့အနေအထားမျိုးမရှိသေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။အဲဥပဒေတွေနေဥပဒေတွေအပိုင်းမှာတော့ဘလို့ပဲဟလာဖြေရုံးမှုတွေလုပ်တယ်ပြောပေမဲ့လို့အဲတစ်ဖက်မှာကျွန်တော်ဟိုချိုးနေစနစ်ပေါ့လေဘျူရိုကရေစီရန်ရကြီးကအားကောင်းနေတဲ့အခါကျတော့အဲနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်ရှေ့ဆက်တိုးဖို့ခက်တဲ့အနေအထားမျိုးတွေကိုလည်းကြုံနေရတယ်လို့ကျွန်တော်မြင်ပါတယ်။တော့တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ကွမ်းမှုမှုကလည်းအင်တာမမြန်မာတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့တဖက်ကအဲ့ဒီတရုတ်စီးပွားရေးလုပ်ငန်းရှင်တွေဟာကျွန်တော်တို့အရင်အစိုးရအဆက်ဆက်လက်ထက်မှာရှိတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းပဲတော်တော်ကြီးကိုနီးနီးကပ်ကပ်ပတ်သက်နေတဲ့အနေအထားမျိုးတွေရှိနေပါတယ်။အဲ့ဒီအခါကျတော့အဲ့ဒီပတ်သက်မှုနှစ်ခုဟာအဲနိုင်ငံသားရင်းနှီးမြှုပ်နှံသူတွေလွယ်နေတကူဝင်ရောက်ရင်းနှီးမြှုပ်နှံမှုအတွက်ကိုအနောက်ရှက်အတားအဆီးအခက်အခဲဖြစ်စေတယ်လို့လည်းကျွန်တော်ကမြင်ပါတယ
်။ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တဲ့င်းလွတ်လပ်ခွင့်အခြေအနေဘယ်လောက်ထိအလားအလာအပြောင်းလဲရှိလာနိုင်ပါသလဲစောစောကစောပိုင်းနှစ်တွေကနည်းနည်းတက်ခဲ့လို့ပြောပြီးတော့တည့်ရိပ်ပြခဲ့ရဆိုကြပါစို့အခုနောက်ပိုင်းမှာပြန်ပြီးအဖမ်းဆီးတွေပုံများလာတယ်ဆိုတော့လူတိုင်းကြီးတွက်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါရော2018မှာအလားအလာကောင်းလာနိုင်တဲ့အခြေအနေတွေ့ပါရလား
အဲ့ဒီမှာကျွန်တော်တစ်ချက်ပေါ့လေချိုးနေကြတာကဒီအစိုးရအနေနဲ့ပေါ့လေနော်ဒီသူ့ရဲ့အမြင်သဘောထားမူဝါဒကိုပြန်ပြီးစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရဟာကျွန်တော်တို့သတင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေကို "तू ကတော့ travel maker တွေပေါ့တက်တနာရှာတဲ့လူတွေလို့"မြင်နေတဲ့ဘက်မှာအာတာနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တကယ်တမ်းကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲကိုအားကောင်းမောင်းတန်ဖြစ်ဖို့ဆိုရင်တော့သရုပ်ထမန်တိုင်ဖြစ်တဲ့ကျွန်တော်တို့သတင်းမီဒီယာတွေနောက်ပြင်စမမန်တိုင်လို့ပြောနေတဲ့ကျပ်ပတ်ဖွဲ့စည်းတဲ့အခမ်းကဏ္ဍကိုပြင့်ပြင်ပေးနိုင်ဖို့အရန်ကိုအရေးကြီးတယ်လို့မြင်ပါတယ်။လက်ရှိအနေအထားမှာကြည့်မယ်ဆိုရင်ကျွန်တော်တို့အခုလက်တလောပေါ့လေကျွန်တော်တို့ဒီ writer စတင်ဌာနကကျွန်တော်တို့သတင်းတော်နှစ်ယောက်ကိုဟလာဒီ fancy ထိမ့်သိမ့်ပြီးတော့ဂျုံတင်ဖို့ဆောင်ရွက်နေတယ်။အဲ့ဒီလိုအနေအထားတွေဟာဒါကျွန်တော်တို့2019နဲ့2018အကူမှာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်အစိုးသဘောထိခိုက်တဲ့အခြေလမ်းတွေဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့လာမယ့်2018အတွင်းမှာကျွန်တော်အများအားဖြင့်တော့ဒီအစိုးရရောနောက်လွှတ်တော်တွေရောနောက်တက်မတော်ရောဒီသတင်းမီဒီယာတွေရဲ့နောက်လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုစိတ်ရောက်ရောက်နဲ့ချက်ချက်ပြတ်ပြတ်ခွင့်ပြုနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာအားဖြင့်ပေါ့လေကျွန်တော်တို့ဒီလွှတ်တော်တွေမှာနောက်သတင်းရယူနေတဲ့သတင်းတော်တွေဆိုရင်ဟုတ်လားကျွန်တော်တို့ဟိုပထမအချိန်လွှတ်တော်ကာလကလေးကဟိုတရင်းငန်းကနေတရင်းရယူခွင့်ကိုပိတ်ပင်ခံရတာဟာဒီနေ့ဒီအချိန်ထိပဲအဲ့တော့2015ရွေးကောက်ပွဲလွန်မှာအစိုးရတစ်တည်းလွတ်တော်တစ်တည်းပေါ်လာတယ်သို့တော်လည်းပဲတရင်းမီဒီယာသမားတွေပေါ်မှာဆက်ဆံတဲ့ပုံစံဟာနော်ဟိုတိုးတက်မှုတွေကြောင်းလဲမှုတွေကိုမြင်မလာရပဲနဲ့ပုံပြီးဆိုးဆိုးလာတာကိုတွေ့ရပါတယ
်
အဲ့ဒီအခါကျတော့ဒီအချိန်တွေကို2018ခုနှစ်အတွင်းမှာနော်ဟိုထိထိရောက်ရောက်နဲ့တုံးတက်ပြီးတော့ပြုတ်ပြင်တိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုအလှည့်ကြတာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်။အခုဒီပတ်အစီအစဉ်မှာစာရေးဆရာမတက်ကတူတိုးမာဦးဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါ။ဒီနေ့ကျွန်မပြောပြခြင်းတဲ့အကြောင်းအရာကတော့တို့တက်အောင်ပြုပြင်နေထိုင်ခြင်းဖြင့်ဘဝကိုအောင်မြင်နိုင်ပါれဆိုတဲ့အကြောင်းဖြစ်ပါတယ်။ကျမတို့ငယ်စဉ်ကတည်းကစလို့မိဘဆေးရအစထားလို့တွေးတော်မိကြီးဦးလေးပါကြီးအစုံလမ်းကောင်းမိမှန်တွေတွင်တင်ညွှန်ပြဆုံးမခဲ့ကြပါတယ်။အရွယ်ရလာလို့အလုပ်ထဲရောက်ပြန်တော့လေလုပ်ငန်းဝင်ထဲမှာတင်ကြားညွှန်ပြပေးကြတဲ့ဆရာတွေလူဖို့ကံပက်တွေအများကြီးရှိတာပေါ့။ဒါဟာကျမတို့မှာပဝန်းကျင်ကောင်းရှိခဲ့တယ်ရှိနေတယ်လို့ဆိုရမှာပါ။ဘေးကလူတွေဘလောက်ပဲကောင်းကောင်းဆုံးမလမ်းညွန်ကောင်းကောင်းမိမိကိုမိမိကောင်းအောင်မနေရင်ဘလို့မှဘဝကောင်းမဖြစ်နိုင်တယ်လို့မိမိကိုကတိုးတက်အောင်မကြိုးစားရင်ဘလောက်ပဲဖေးမှတွန်းတင်ကူညီမဲ့သူရှိပါစေဘဝဟာတိုးတက်လာမှာမဟုတ်ပါဘူးဒါကြောင့်မိမိသားရင်အလွန်အရေးကြီးပါတယ်ဒါကြောင့်လေကျမတို့ရဲ့ဗုဒ္ဓမြတ်စွာဘုရားက
အတ္တသမပနိတိလို့ဟောကြားခဲ့ခြင်းပဲဖြစ်ပါတယ်မိမိကိုယ်ကိုကောင်းဖို့ဆိုရင်၅ပါးတိလာဟာအခြေခံမှာ၅ပါးတိလာထဲမှာတောင်းမုဒါဝါဒဝိရာမဏိတိခါဖို့ဟာအရေးကြီးဆုံးပဲလို့ကျွန်မထင်ပါတယ်မုဒါလိညာပြောဆိုခြင်းလုပ်ခြင်းကျန်တဲ့တိခါဖို့တွေကိုကျူးလွန်ချိုးဖောက်ဖို့အလွန်လွယ်သွားပြီပေါ့မိမိကိုမိမိမညာပဲမညာပဲအမှန်ကိုမြင်မယ်ဆိုရင်တိုးတက်ဖို့ပထမအဆင့်အောင်မြင်သွားပါပြီ ငါးပါးတိလာလုံပြီးဆိုရင်ကောင်းတာတွေဘာဆက်လို့ရအောင်လဲဆိုတာအလိုလိုသိလာမှာဖြစ်တယ်လို့ပတ်ဝန်းကျင်မှာဘာတွေကောင်းတာတွေလုပ်နိုင်သေးတယ်လဲဆိုတာသိမြင်လာမှာပါမိမိကိုယ်ကိုတိုးတက်ဖို့ဆိုရင်ဘာတွေလိုနေသေးတယ်လဲဆိုတာသိဖို့အရေးကြီးပါတယ်မိမိကိုအနည်းဆုံးဝေဖန်အကြံပြုနေတာတွေကိုနားထောင်ရပါမယ်ဝေဖန်မှုဆိုတဲ့နေရာမှာလဲတကယ်တိုးတက်ခြင်းကိုယ့်ရဲ့အားနည်းချက်တွေကိုလိုက်ရှာရ
the Chaturi, Piozaga, Webanzaga, a Chanyan Zagari, or Natang Yavare. Teacher Tio de Weban Munyao, Tona Mulu, Kayumesa, D. Chetriaro, Matakelu Nirara, Tao Pugin Lying, Josa Lying, Pokang Domalasra, Sansepa, Palu Lesro, Lusura Koe, Anechaku, Taupiae, Machaiauli. Diniama Join Jama Yaga Rude, a two jung kong, Tinganza Kongi Gu Pia Jamari. Jama Kongima alone in Ludo, Jamaria, Tri Mani Jaga, Jamaru Tanagwe Kongsa Nigu, a sea we ma, Ludia ma, Lu Adari, Dotepo Shiadri, Pian Levu Lu Amir, Jang Yariu, Janeturigu Pio Kaimari, Amadaran Pio Avari. Sasa Jin Kuha Tumiae Anejo Digu, Taupiayama, Anabi, Pio Matuke de Lu, Ku Pio Yanule, Shed Lulu, Yanapena Tamale, Tapisin Ziti Pola Ravari. Tavi met Kinanjaro, Eddie Janian Bede Siwigani, Jama Alu Dreguo, Jamaia Singi the Borari, Pumu Nitaimua Asa, Lu Ache Alungo, Tiguin Yala Dava. The Gay Josabi, Jungle Luka in Lito, Omi Muri Yala Rapo. Tajamulu. We want to alone go to a tongue when Jimma will leave me. Totally, a beautiful sound that we want to do. A genuine picture to you. Can you be a pupil? Johnny looks on toying. Mimi go go on in nine to me. Mimi poa wule. Bobby, total la nine means rap your giant nigong chopari. Alone, Mavashi.
A person can send it. Do young Gia cannot wait. Hello,ចောင်းយ៉ាងញូមកមសូគោយងជាលីរីគោប៉ាវិនស៊ុនីពីវភេកខោយ៉ាងនេះអ៊ីមេលលេខា burmese@voanews.com burmese@voanews.com ကိုសាយេពីဆက်ទွေရမယ်ဖုန်းနံပါတ်ကိုចောင်းကြလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်ទွေပါမယ်
အခုကြားခဲ့ရတာကတော့ Saisiama, take to Duma Uye, Yungi Yabe Pibarekna.
American Soya at the bottom of the Abo Wood in Jabara Mission.
Lumongo Gukayamuma Lumio Lagumia, Janet Wensan Yisiman Gain Sule, USAID Yisiman Gain, Omni and Bisone attainment, Nilagan Kupum Wema, Uzbekistan and Sanya American Damaji, Pamela Sprelanga, Megum Jobari, Erisiman Gainu. Istik Bully of Losure, Suya Mode Puega, Accounted Porava. Dizemala Sakuyaniga Sare, Nia Jani Lagangu. Lumongo Gumu Taita Yi. Pianle Win San Yi, Gonzon Luson Ni Mialu, Name Beta B. Suya Mode Pue, Bogligane, Nanganga Pue Siriga, Kuzele, Lizang Ayak Tabare. Dizimangani, Lumongo Gukaya B. Lumio Laduri, Pianle Win San Yi, Jeshi Wonsan Murine, Andre Jani and Ludmidwe, Lumongo Gumakaya Yi Lumandu. ၆နှစ်ကြာလုပ်ခဲ့တာပါစိတ်ပိုင်းအကူအညီဈေးကူတာပေးတာဥပဒေပိုင်းအကူအညီနဲ့အတန်ဘိုးဝမ်းကြောင်းတင်တဲ့အပါအဝင်ဝန်ဆောင်မှုတွေကိုလူမျိုးလာသူနဲ့လူမောင်းကိုအန်ဒရယ်ကြနိုင်သူအမျိုးသမီး၄၀၀နီးပါးအတွက်အစ်စတီဘိုလီအဗလော့အဖွဲ့ကကူညီခဲ့ပါတယ်အန်ဒရယ်ကြောင်းမှာအချက်အပြုတ်ကွန်ပျူတာဆက်ချုပ်နဲ့အလှပြင်ဘာသာရပ်တွေကိုသင်ကြားပေးပြီး အမျိုးသမီးတွေလူမောင်ကိုကူးခံရနိုင်ခြေကိုလျှော့ချဖို့ကူညီပါတယ်အထူးသဖြင့်အမျိုးသမီးတွေဟာလူမောင်ကိုကူးခံရနိုင်ခြေပုံများပါတယ်ရုပ်ပိုင်းစိတ်ပိုင်းသူတို့ခံစားရတာတွေကနေပြန်ပြီးနလန်ထူဖို့အစောဆုံးနဲ့ဇက်တိုက်ကြိတယောက်ရောက်ကူတာပေးဖို့လိုပါတယ်အဲဒီလိုစောင့်ရှောက်တာမရှိရင်နောက်တစ်ခါထပ်ပြီးလူကုန်ကူးခံရမယ့်အန်ဒရယ်ကတိတ်ကြီးပါတယ်လို့တန်မန်ကြီးစပရလန်ကအဖွဲ့မင်ကောမှအလေး ူမောင်ကိုကူးခံရပြီးပြန်လွတ်လာသူတွေပြန်လည်ဝင်ဆံရေးအကောင်းဆုံးနည်းလမ်းတွေကိုဖလှယ်ကြစီမံကိန်းရလဒ်တွေကိုဆွေးနွေးကြလူမောင်ကိုကူးမှုတိုက်ဖျက်ရေးအစိုးရနဲ့အစိုးရမှုတဲ့အဖွဲ့တွေကြနိုင်ငံအဆင့်ပူးပေါင်းဆောင်ရွက်ရေးခိုင်မာစေဖို့နောက်လိုမဲ့အဆင့်တွေနဲ့အကြံပြုချက်တွေကိုချမှတ်ကြပါတယ်လူမောင်ကိုကူးခံရမှုမှလွန်မြောက်လာသူများပြန်လည်ဝင်ဆံရေးစီမံကိန်းနဲ့အစ္စတဘူလီအဖလော့အဖွဲ့ဝန်ထမ်းတွေကိုတမ်မတ်ကြီးစပရလန်ကချီးကျူးပြောဆိုပါတယ်လူမောင်ကိုကူးမှုဒါစီရေးနဲ့ရာဇဝတ်လုပ်ရဖြစ်တတ်မှတ်ရေးဆိုင်ရာလက်ရှိလုပ်နေတဲ့နောက်ထပ်စီမံကိန်းတစ်ခုမှာအမေရိကန်နေနဲ့ဒီအဖွဲ့နဲ့ဆက်ပြီးလက်တွဲလုပ်သွားမယ်လို့လည်းညီလာခံတက်လာသူတွေကိုတမ်မတ်ကြီးကအာမခံပြောဆိုပါတယ်လက်ရှိစီမံကိန်းထဲမှာအကူအညီလိုအပ်သူတွေအတွက်အရေးပေါ်ဖုန်းလိုင်းတစ်ခုလူမောင်ကိုကူးခံရသူတွေကိုဘယ်လိုသိအောင်လုပ်မယ်ဆိုတာနဲ့အဲ့ဒီလိုလူတွေကိုဗဟိုပြုတဲ့စုံစမ်းစစ်ဆေးတာတွေကိုဘယ်လိုလုပ်မယ်ဆိုတာတွေကိုဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကိုကျန်းမ်းပေးတာပါဝင်ပါတယ်တက်တန်းရှည်လူသားတို့ကပ်ဘေးတစ်ခုဖြစ်တဲ့လူမောင်ကိုကူးမှုကိုတိုက်ဖျက်ရေးအတွက်ဥဇဘက်ကစ္စတန်အစိုးရမဟုတ်တဲ့မိဖက်အဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုကဆက်ပြီးလက်တွဲလှုပ်ဆောင်သွားပါမယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပြပါမယ်ရှင်
တော်ရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ် VOA အမေရိကန်အတန်းကနေကြာတာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်နောက်တစ်ချိန်လည်းနေ့လယ်12နာရီကနေတနားရီထိတခါပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာဒီ UI မြန်မာပိုင်းရဲ့ကြာတာပိုင်းနေမယ့်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာအသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်မှာအစိုးရဆန့်ကျင်သူတွေရဲ့ဒေါ်ကြာဆန္ဒပြခဲ့ပြီးတဲ့နောက်မှာအစိုးရလိုလားသူထောင်တောင်းချီပြီးအီရန်နိုင်ငံတဟွန်းလူမှုစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအသစ်တွေပေးရမှာဖြစ်ကြောင်းဗုဒ္ဓဖူးနေမှာပဲကြေညာပေးလိုက်ပါတယ်။အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်ထောင်စုကတင့်တော်တဲ့အချိန်မှာကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့သူ့ရဲ့ Twitter မှာရေးပါတယ်။ဒါပေမဲ့ဘလို့အကူအညီမျိုးပေးမယ်ဆိုတာကိုတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ရုရှားအစိုးရကဆီးရီးယားနိုင်ငံတွင်အငြင်းစစ်စစ်ခြေဆိုင်စခန်းတွေတိုးချက်တိဆောက်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။ဒါကြောင့်ဆီးရီးယားနိုင်ငံတွင်ကအ ਨੇ ဆုံးစစ်ခြေဆိုင်စခန်းနှစ်ခုတို့မှာရုရှားတပ်ဖွဲ့ဝင်တွေကိုတိတိတသာတိုးမြှင့်ချထားနိုင်တော့မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလာတာကီယာခရိုင်အတွင်းကမင်မင်ရုရှားလေးတပ်ခြေဆိုင်စခန်းမှာရှိတဲ့လေးတပ်တရင်ကိုတိုးချက်ဖို့အတွက်သမရကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်ဟယ်လီကော်ပတာအပါအဝင်ဘုံးကျဲတိုက်လေယာဉ်စုစုပေါင်း30လောက်ကိုထားရှိသွားမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကုန်းတွင်းမှာတက်ချင်မင်းဆောက်ဒေသအတွက်မနစ်ကတဲ့ကြံ့ငွေတံပိုးရောစိုက်ပျိုးတီးနှံစင်းတို့မှာဆယ်ရာခိုင်နှုန်းကျော်ကျော်ကျဆင်းနေပါတယ်။ထိုင်းနိုင်ငံဘက်ကမင်းဆောက်နဲ့မြန်မာဘက်ချမ်းကမြောက်ရီတို့ကြားနယ်စပ်ကုန်းတွင်းဟာ2016တုန်းကဘတ်ငွေဘီလီယံ90လောက်ရှိခဲ့ရတယ်။2019မှာတော့ဘီလီယံ80အထိကျဆင်းသွားတာဖြစ်ပါတယ်။မြန်မာဘက်ကဝယ်လူအားတွေကျဆင်းသွားတာဟာထိုင်းတင်ပို့မှုကိုထိခိုက်စေတယ်လို့မင်းဆောက်အကောက်ခွန်ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။မီးခိုးမျိုးတွေပိုးပြီးမပြတ်နိုင်ပူပေါင်းတိုက်ဖြစ်နေတဲ့အစီအစဉ်ကိုမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံတို့ပူးပေါင်းပြီးအခုလနှောင်းပိုင်းမှာစတင်မှာဖြစ်ကြောင်းထိုင်းသတင်းဌာနမှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းသွား2014မတ်မှာခီးတဲ့239ဦးနဲ့တူပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း MH370 ရှာဖွေလုပ်ငန်းတွေပြန်ဆဖို့အမေရိကန်စူးစမ်းရေးအဖွဲ့ကဆေလွှတ်လိုက်ပါပြီ။
ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတော့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ရဲ့ညံ့နေဘက်6နိုင်ကိုရကနေ9နိုင်ထိထုတ်လို့မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.